င်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID-19 ကပ္ပကပ်ရောဂါအတွက်ကုသဆေးကာကွယ်ဆေးပေါ်လာတာနဲ့အချိန်နဲ့တပြေးညီမြန်မာနိုင်ငံကိုအမြန်ဆုံးရောက်နိုင်ရေးအစိုးရကကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။COVID-19 ကပ်ရောဂါကူးစက်မှုလှိုင်းကြီးမားနေတဲ့ရန်ကုန်တိုင်းအတွင်းရောဂါထိထိရောက်ရောက်ကာကွယ်ရေးနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမနေ့ကအစီအခံတင်ပြတဲ့မိကွန်းမှာရှင်းလင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုအခြေအနေကနေပုံမှန်အခြေအနေကိုဘယ်တော့ပြန်ရောက်မလဲ။အချိန်ဘယ်လောက်ကြာအောင်မလဲဆိုတဲ့မိကွန်းတွေအတွက်ကုသဆေးနဲ့ကာကွယ်ဆေးတွေပေါ်လာတာနဲ့မြန်မာနိုင်ငံကိုအမြန်ဆုံးရောက်ရှိအောင်သူ့အစိုးရအနေနဲ့ကြိုးပမ်းနေကြောင်းဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ
်။အခုဆိုရင်တော့တချို့နိုင်ငံတွေမှာ COVID ကိုကုသဖို့ဆေးကိုအားထုတ်ပြီးတော့ထုတ်လုပ်နေရရှိတယ်။တချို့တွေကြတော့ကာကွယ်ဆေးကိုအထုတ်ပြီးတော့ထုတ်လုပ်နေရရှိတယ်။တချို့ကြတော့နှမျိုးစလုံးကိုအထုတ်ပြီးတော့ထုတ်လုပ်နေရရှိတယ်။အဲကျွန်တော်နိုင်ငံအနေနဲ့အမှပြောရမယ်ဆိုလို့ရှိရင်ကာကွယ်ဆေးထုတ်လုပ်နိုင်တဲ့အခြေအနေနောက်ပြီးတော့အကူအညီထုတ်လုပ်နိုင်တဲ့အခြေအနေမရှိပေမဲ့ဒီလိုဆေးတွေပေါ်လာတာနဲ့အမျှအချိန်နဲ့တပြေးညီကျမတို့နိုင်ငံကိုအများနိုင်တော့များပေါ့နော်ရောက်နိုင်အောင်လို့ဆိုပြီးတော့ကျမတို့အခုတည်းကနေပြီးတော့စီစဉ်နေပါတယ်ဥပမာဆိုရင်အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနနဲ့ကျမရဲ့ဝန်ကြီးဌာနကနေပြီးတော့ဒီလိုဆေးတွေထုတ်နေတဲ့နိုင်ငံကတန်တမာနေနဲ့ချိန်ဆက်ပြီးတော့ဘယ်လောက်ကျမတို့အနေနဲ့များရနိုင်မှုလာလာရှိလေအကယ်၍ဒီဆေးတွေအောင်မြင်နေဆိုရင်ပေါ့နော်ဒါဆေးတွေကသုံးသင့်မသုံးသင့်ဆိုတာကမ္ဘာကျန်းမာရေးဌာနကလည်းကြည့်ပြီးတော့စမ်းသပ်ပြီးမှဆုံးဖြတ်မှဖြစ်ပါတယ်ကျမတို့ကလည်းမသေးချာပဲနဲ့ကျမတို့ရဲ့ပြည်သူတွေကိုဒီဆေးအပေါ်မှာဒီဆေးတွေကိုမသုံးပါအောင
်ဒါအပြင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်ကိုဗစ်ကူးစက်မှုထိန်းချုပ်ရေးကုသရေးတွေအတွက်အစိုးရအနေနဲ့ကျပ်ငွေ1ဘီလီယံသုံးဆွဲဖို့ရထားကြောင်းဒေါက်တာဆန်းစုကြည်ကအခုလိုပြောကြားသွားပါတယ
်။ဘန်ဒါရေးဝန်ကြီးဌာနကပြီးတော့ထွေထွေပို့ရှာငွေဘီလီယံ1ဘီလီယံဆိုတာတော့တန်းတစ်ထောင်ဆိုတာတော့ကျမတို့ပြည်သူတွေသိပြီးသားလို့ကျမတို့ထင်ပါတယ်။ဘီလီယံ1000ကျော်ကိုကျမတို့အနေနဲ့တဘာဝဘေးအန္တရာယ်အတွက်ဆိုပြီးတော့အဲ့ဒီဟာကိုကျမတို့သတ်မှတ်လိုက်တာပါတယ်။တဘာဝဘေးအန္တရာယ်ဆိုတော့ COVID နဲ့ဆိုင်ပါတယ်။ဒါပေမဲ့ဒီလိုသတ်မှတ်ထားတဲ့ငွေဟာ COVID ရောဂါနဲ့ပဲပတ်သက်လို့သုံးဖို့ပါတခြားသဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့သုံးဖို့မဟုတ်ပါဘူးတခြားသဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့ဆိုလို့ရှိရင်အဲ့ဒီရန်ပုံငွေထဲမှာတတ်တတ်ရှိပါတယ်ဒီအခုဒီဘီလီယံ1000ကျော်ရွှေ့ပြောင်းလိုက်တယ်ဆိုတာဟာကျမတို့ COVID ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေအတွက် COVID ရောဂါနဲ့ပတ်သက်တဲ့လိုအပ်ချက်တွေအတွက်သုံးဖို့ဖြစ်ပါတယ
်ရက်ကန့်သက်မရှိနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတဲ့ကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေဆိုးနေတဲ့ရန်ကုန်တိုင်းအတွင်းမှာကိုပိုင်စီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရှိနေတာပါ။တချို့လုပ်ငန်းရှင်တွေဟာလွန်ခဲ့တဲ့6လကျော်ရောဂါစတင်ကူးစက်ချိန်ကစပြီးအခုချိန်ထိအစိုးရထောက်ပံ့ခြင်းတစ်ခါမှမရခဲ့ဘူးလို့ VOA ကိုပြောပါရယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စက်တင်ဘာလ21ရက်နေ့ညပိုင်းထုတ်ပြန်ချက်အရတနင်္လာနေ့တနေ့တည်းကိုဗစ် -19 ရောဂါကူးစက်ခံရသူပေါင်း346ဦးရှိပြီးသေဆုံးသူ2ဦးရှိခဲ့ပါရယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပмикကူးစက်သူပေါင်း6000ကျော်ရှိနေပြီးသေဆုံးသူဦးရေစုစုပေါင်း100နီးပါးရှိနေပါတယ်ရှင်